ပြည်ထောင်ပါလီမန်ရွေးကောက်ပွဲမဲရလာခံမှန်းချက်တွေရတော့လွှတ်တော်နေရအများစုကိုလက်ဝဲညွန်ပေါင်းအဖွဲ့ကမထင်မှတ်ပဲအသာစီရနေပါတယ်။လက်ရှိသမ္မတအမန်နီယယ်မက်ခရွန်ရဲ့အလဲလက်ဝါဒီပါတီကဒုတိယနေရာမှာရှိပြီးတော့လက်အဆုံပါတီကတတိယလိုက်ပါတယ်။ဒါပေမဲ့တဖွဲ့ဖွဲ့ကအများစုအနိုင်ရမှုမရှိရင်တော့ပြည်ထောင်မှာနိုင်ငံရေးနဲ့စီးပွားရေးအကြက်ရမှုတွေရှိလာနိုင်ပါတယ်။ရွေးကောက်ပွဲနောက်ဆုံးရလဒ်တွေကတော့တိုင်းလာနေအစောပိုင်းထိထွက်လာနိုင်ခြင်းမရှိသေးပါဘူး။မဲရလက်ခမန်းချက်တွေရလက်ရဆုံးပါတီကလွှတ်တော်နေရာတွေပိုအနိုင်ရလာပြီးမြေမူလမျှော်မှန်းထားသလိုတော့ဖြစ်မလာခဲ့ပါဘူးအခုဒီပြင်သစ်ပါလီမန်ရွေးကောက်ပွဲဟာဆိုရင်ယူကရိန်းစစ်ပွဲကမ္ဘာတိုင်းငင်းတမန်ကင်းနဲ့ဥရောပစီးပွားရေးတည်ငြိမ်မှုတွေပေါ်တည့်ရောက်လွှမ်းမိုးမှုရှိလာပါပါအခုရွေးကောက်ပွဲရလက်ဟာပြင်သစ်လွှတ်တော်ကိုဘယ်သူဥဆောင်မလဲဆိုတာနဲ့ဝန်ကြီးချုပ်နေရာကိုအဆုံးဖြတ်ပေးရမှာဖြစ်ပါတယ်လက်ရှိသမ္မတမက်ခရွန်ဟာသူ့ရဲ့ပြည်တွင်းမူဝါဒတွေအများစုမှာလက်ရှိဝန်ကြီးချုပ်ရဲ့စန့်ကျင်ကန့်ကွက်မှုတွေရင်ဆိုင်နေရတာပါလက်ရှိပြည်ထောင်စုကြီးချုပ်ဂါဘီယယ်အတယ်ကတော့အခုတင်းလာနေကြရင်တော့သူနှုတ်ထွက်လာကိုသမ္မတမက်ခရွန်ထံတင်သွင်းမယ်လို့ပြောပါရယ်ဒါဟာမထင်မှတ်ထားတဲ့နိုင်ငံရေးအခြေအနေတရားဖြစ်တယ်လို့လည်းဝန်ကြီးချုပ်အတယ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါရယ်ခင်ဗျာ